စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်များဝင်ကြီးဌာနကဒုဝင်ကြီးဒေါက်တာထွန်းဝင်းကိုတာဝန်ကရင်ဆဲလိုက်တာနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသပ်သူတွေရှိနေပါတယ်။မင်းအင်ဂျင်နီယာကပြည်စုံကိုပြောပြပေးပါမယ်
။ဒုဝင်ကြီးဒေါက်တာထွန်းဝင်းကသူ့ကိုသက်ဆိုင်ရာကအကြောင်းပြချက်မရှိဘဲတာဝန်ကနေတစ်ဖက်သက်ရက်ဆဲတာဟာတရားမျှတမှုမရှိဘူးလို့သတင်းမီဒီယာတွေကိုမနေ့စနေနေ့ကတုံ့ပြန်ပြောဆိုခဲ့တဲ့အတွက်လူအများစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။လူတို့မဲဆန္ဒနဲ့အပြတ်အသက်အနိုင်ရရှိခဲ့တဲ့အရက်သား NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျွမ်းကျင်တဲ့ပညာရှင်ဝင်ကြီးတဦးကိုယာဒူးကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်။မျိုးစဘာနဲ့ပတ်သက်လို့တိုင်းပြည်ကအားထားရတဲ့ပညာရှင်တဦးကိုယာဒူးကနေရက်ဆဲလိုက်တာဟာတိုင်းပြည်အတွက်နစ်နာတဲ့လုပ်ရဖြစ်ကြောင်းလွှတ်တော်ရဲ့ပြင်ပအကြံပေးပုဂ္ဂိုလ်တဦးဖြစ်ခဲ့ပြီးတီမွေးကူပညာရှင်လည်းဖြစ်တဲ့ဒေါက်တာထေးအောင်ကအခုလိုပြောပါတယ
်။ကျောင်းထုံးဝင်းနေရာတော့ဘာပဲပြောကျွန်တော်ကတော့သဘောကျတယ်ဗျ။သူကစကားပြောတဲ့ဆရာဖြစ်တယ်ဗျ။ပညာနဲ့ပညာတတ်ဖြစ်တယ်ဗျာ။ဟိုလौတာကံတာတွေလည်းတော်လေးကိုတိုင်းပြည်အတွက်စေနာထလौတာဗျာ။အဲ့ဒါတွေကကျွန်တော်တို့မြင်နေရတယ်။မြင်နေရတယ်ဆိုတော့ကျွန်တော်တို့ကသဘောကျတယ်။သဘောကျပြီးတော့တကယ်တမ်းသူစတောင်းဖြစ်တာကတော့ဆိုင်ယူရေးပေါ့။ဆိုင်ယူရေးမှာစတောင်းဖြစ်ပြီးတော့အဓိကလည်းသမားနေရဲ့လေယာဉ်ပြောင်းရရှိတယ်သူကအဓိကဥပမေးလုပ်နေပြီးလုပ်ပေးနေကြဗျာ။လုပ်ပေးနေတော့အဲ့လိုပညာရှင်တွေကိုထုတ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ဟိုအမှန်တကယ်ပြောတော့အစိုးရဘက်မှာအားမရဘူးပေါ့ဗျာ။အစိုးရဘက်မှာအားမရဘူး။အကြောင်းလည်းလို့ဖြစ်ရတာလေဖြစ်တဲ့အကြောင်းရင်းကိုရှာရှာပြီးတော့ပြည်ပြည်လည်းဖြစ်အောင်နှိမ့်နိုင်နှိမ့်နိုင်ပြီးတော့တိုင်းပြည်တို့တည်းလောကမကိစ္စသူ့လိုတဲ့တို့ကြောင့်ကျွန်တော်တိုင်းပြည်တို့ဒါအမဲစရီကိုကျွန်တော်ယူဆရတယ်ဗျာနှမျိုးစရာကောင်းတာပေါ့
ဟုတ်ကဲ့သူအဓိကဟိုထူးထူးခြားခြားပေါ့နော်စိုက်ပျိုးရေးပညာရှင်တဦးအနေနဲ့ဆောင်ရွက်ခဲ့တဲ့အချက်တွေဘာတွေရှိပါလဲရှင
်သူတကယ်ဆောင်ရွက်နိုင်တဲ့အချက်ကဘာလဲဆိုတော့ညိုးစပန်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအရင်အစိုးရနဲ့ဆက်မှာတွင်းခဲ့တဲ့တကယ်ကိုတိုင်းပြည်တို့အလုံးမဖြစ်တဲ့ဒီပြုတ်ပြီးတာမျိုးတွေနဲ့ရောင်းစားပြီးတော့ပြည်သူတွေဒုက္ခရောက်ခဲ့တဲ့ဟာကိုသူကဖယ်ပြက်ပေးခဲ့တယ်ဗျာအမှန်တကယ်ရည်မြင်နဲ့အကန့်ညီတဲ့မျိုးစဘာကြီးဆက်ပြိုးဖို့အတွက်သူတောင်းအားပေးခဲ့တယ်အကြံဉာဏ်ပေးခဲ့တယ်သူကိုယ်တိုင်မြင်လျင်မျိုးစဘာပညာရှင်ဖြစ်တဲ့ကြောင့်လို့ရည်မြင်နဲ့အကန့်ညီတဲ့မျိုးစဘာတွေကိုသူကဖြစ်နိုင်ကြီးအကောင်းဆုံးဖြစ်အောင်သူဟိုဆန်းဆောင်ပေးနိုင်ခဲ့တယ်အဲ့ဒါတော့ကျွန်တော်မျိုးစုမှာမြင်ရတယ်နောက်တစ်ခုကသူအဲ့လိုဖြစ်တဲ့ကြောင့်လို့ဆက်ပြိုးရေးပညာရှင်တွေဌာနတွေမှာရှိတဲ့ဆက်ပြိုးရေးဝန်ထမ်းတွေတော်တော်များများယူကျိုးမရဖြစ်တာကျွန်တော်တို့ကြားနေရတယ်မြင်နေရတယ်ဗျာ
ဒေါက်တာထွန်းဝင်းကိစ္စမှာဌာနတွင်းအထက်အောက်ဆက်ဆက်ရေးအားနည်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်မိကြောင်းမြမအရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေကပြောပါရယ
်ဒီပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတော့အဲ့လားမူနဲ့ကျွန်တော်လာခဲ့ပြီးတော့ဟိုတာဝန်ရှိတဲ့နေရာအစိုးရစသဖြင့်ပေါ့လေပြီးတဲ့နေရာမှာတော့လူကိုကြည့်ပြီးရွေးတယ်လို့ကျွန်တော်ကတော့ထင်တာပေါ့လေအဲ့လိုတော့ထုတ်ပြန်ကြေညာတာမရှိပါဘူးအဲ့တော့လူကြည့်ပြီးရွေးတဲ့အခါမှာလည်းပဲကျွန်တော်တို့ဟိုအခုလိုမျိုးအစမပြေမှုဖြစ်တတ်ပါတယ်အစမပြေမှုဆိုတာကတော့တာဝန်ပေးခံရတဲ့ပုဂ္ဂိုလ်ရဲ့အည်သွေးအည်ချင်းကြောင့်ဆိုတာပါတယ်လို့တချို့လည်းပဲတချို့ဆိုတော့ဘောတော့နမူနာပေါ့ဒီပြစ်တာမဟုတ်ပါဘူးအာဂရီလိုက်စားမှုတွေနောက်တစ်ခုကအခုသတင်းအရာကျွန်တော်တို့ဟိုဖြစ်နိုင်တာကတော့ဆက်ဆိုင်ရေးပေါ့ဌာနတော်ဆက်ဆိုင်ရေးအထောက်လူကြီးပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆက်ဆိုင်ရေးမှာအားနည်းချက်များရှိသလားလို့တော့ကျွန်တော်ဟာဟိုကျွန်တော်အလောက်ပဲမြင်နေခင်ဗျာ
နိုဝင်ဘာလ18ရက်နေ့ကထုတ်ပြန်တဲ့သမရာရုံးရဲ့ကြေညာချက်မှာတော့2008ဖွဲ့စည်းပုံခြေခံဥပဒေပုံမှ235ပုံမှခွဲငယ်1နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှ69ပုံမှခွဲကာကြီးတို့အရဒေါက်တာထွန်းဝင်းကိုတာဝန်မှရက်ဆဲကြောင်းဖော်ပြထားပါတယ်ဖွဲ့စည်းပုံခြေခံဥပဒေပုံမှအရပေးရတဲ့တာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်သောပြည်ထောင်စုဝန်ကြီးတို့မဟုတ်ဒုတိယဝင်ကြီးတဦးဦးအားယာဒူးမှနှုတ်ထွက်ရန်ညွှန်ကြားနိုင်သည်ညွှန်ကြားသည့်အတိုင်းလိုက်နာခြင်းမပြုလျင်တာဝန်မှရက်ဆဲရမည်ဟုကြေညာချက်မှာဖော်ပြထားပါတယ်ရှင်